အမေရိကန်ပြည်ထောင်စုဟာဝိုင်ကျွန်းကကီလာဝေရာမီတောင်ချော်ရီတွေဟာကျွန်းအရှေ့ပိုင်းဘက်ကိုတောက်ကြာနေကပို့ပြီးတော့စီထွက်လာတဲ့အတွက်လူတွေကိုဘေးလွတ်ရာရွှေ့ပြောင်းလိုက်ရပါတယ်။နေပေါင်း40ကျော်အတွင်းအပြင်းထန်ဆုံးဖြစ်တဲ့ပြင်းအားအဆင့်6.9ရှိတဲ့ငလင်းလှုပ်သွားပြီးတဲ့နောက်မီတောင်လှုပ်ရှားမှုတွေအခုလိုထပ်ပြေလာတာပါ။ဒေသစံတော်ချိန်နေ့လယ် 12:00 ခွဲလောက်ကမီတောင်ရဲ့တောင်ဖက်ပိုင်းမှာငလင်းလှုပ်သွားတာလို့အမေရိကန်ဘူမိဗေဒလေ့လာရေးဌာနကပြောပါရယ်။တောက်ကြာနေအစောပိုင်းမှာပဲပြင်းအား 9.9 အဆင့်ရှိတဲ့ငလင်းတစ်ခုလှုပ်သွားတယ်လို့တုံခါမှုတွေထပ်ပြေလာမယ်လို့ခန့်မှန်းရကြောင်းတာဝန်ရှိသူတွေကပြောပါရယ်။ကွဲအဲ့လာတဲ့မြေလွာတွေကထွက်လာတဲ့ချော်ရီဘူးတွေဟာတောအုပ်ထဲကိုဖြတ်ပြီးတော့စီစင်းနေတာကိုလည်း drone နဲ့ရိုက်ယူထားတဲ့ video တွေမှာတွေ့ရပါတယ်။ကြာပရင်းနေကစပြီးတော့မီးတောင်ပောက်ကွဲခဲ့တာကြောင့်လူပေါင်း1000ခွဲတဲ့မင်းတို့လည်းဘေးလွတ်ရာရွှေ့ပြောင်းသွားခဲ့ရတာပါ။မီးတောင်ပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရတဲ့တဲ့ရင်တော့မရှိသေးပါဘူး။အသက်အရွယ်ကြီးသူတွေနဲ့အသက်ရှူရခက်တဲ့လူတွေကိုထိခိုက်စေနိုင်တဲ့ sulfur တန်းငွေတွေလေတုထဲမှာမြင့်မားနေတာကိုစမ်းသပ်တွေ့ရှိလိုက်တယ်လို့တာဝန်ရှိသူတွေကပြောပါရယ်။ဘလောက်ကြာမီးတောင်ပောက်ကွဲနေမလဲဆိုတာမခန့်နိုင်ဘူးလို့လည်းသိပ္ပံပညာရှင်တွေကပြောပါရယ်။